Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ။ဝါရှင်တန်မြို့တော် VOA American အတန်းကနေ2016ခုနှစ် April 2ရက်စနေနေ့ညနေခင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25ရုပ်ကနေစတင်အတန်းလွှင့်နေပါပြီခင်ဗျာ။ဒီညနေခင်းအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာညနေခင်းပါသောတာရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုကျွန်မအနားငောင်းနဲ့ကိုရဲကောင်တို့ကပြောပြပေးမှာပါအကျန်းဖက်သမားတွေကိုချိန်မုံဖို့နဲ့နျူကလ িয়ার လက်နက်အသုံးပြုတဲ့သူတွေကိုရပ်တန့်သွားအောင်တစ်ကမ္ဘာလုံးအတိုင်းအတာနဲ့ကြိုးပမ်းမှုတွေအဆုံးမသတ်သေးဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားကပြောပါတယ်နိုင်ငံခြားရေးဝန်ကြီးအဖြစ်ခန့်အပ်ခံရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌတောင်ဆန်းစုကြည်ကိုတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကတယ်လီဖုန်းဆက်ပြီးတော့မနေ့ကဂုဏ်ပြုစကားပြောကြားခဲ့ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုပြောပြပေးမှာပါ
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်အထဲမှာတော့စူရတက်လက်ထပ်ပညာရေးဌာနရဲ့သတင်းမီဒီယာတွေအပေါ်မှာစမ်းစစ်သုံးသပ်ချက်တွေနဲ့အတူ
အမျိုးသားပြန်လည်ရင်းရစီဆိုတဲ့မူဝါဒကိုပဲဥတည်လုပ်နေဖြစ်ပါတယ်အဲ့ဒီဥတည်လုပ်တဲ့လုပ်ငန်းစဉ်ပေါ်မှာပူပေါင်းဆောင်ရွက်ခြင်းသာဖြစ်ပါတယ်
ဒီလိုဆိုတဲ့လက်ထက်သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဖြစ်လာခဲ့တဲ့သူရဦးအောင်ကိုနဲ့ VOA မြန်မာပိုင်းတည်တံ့တွေ့ဆုံမေးမြန်းထားတာကိုလည်းနားဆင်ရဖို့ရှိပါတယ်။ဒါပြင်နိုင်ငံတကာသတင်းဆောင်ပါတစ်ခုမှာတော့ AIDS ရောဂါကုသနိုင်မဲ့ဈေးဖော်နိုင်ဖို့သိပ္ပံပညာရှင်တွေလမ်းစဘလောက်တွေ့ထားပြီလဲဆိုတဲ့အကြောင်းကိုလည်းထုတ်လွှင့်ပေးသွားမှာပါ။ဒီကြောင့်မတိုင်ခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ကအကြေညာပေးမှာဖြစ်ပါတယ်ဗျာ။
အကျံဖက်သမားတွေကိုချိန်မုံဖို့နဲ့နျူကလ িয়ার လက်နက်အသုံးပြုတဲ့သူတွေကိုရပ်တန့်သွားအောင်တစ်ကမ္ဘာလုံးအတိုင်းအတာနဲ့ကြိုးပမ်းမှုတွေအဆုံးမသတ်သေးဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားကပြောပါရယ်ဝါရှင်တန်မှာကျင်းပတဲ့နျူကလ িয়ার ထိပ်သီးစီဝေးပွဲမနစ်တောက်ကြနေမှာပဲအဆုံးသတ်သွားပါပြီနျူကလ িয়ার လုံခြုံရေးကိုတိတိတတ်တာတိုးတက်အောင်ကမ္ဘာနိုင်ငံတွေလုံနိုင်ခဲ့တဲ့အတွက်မစ္စတာအိုဘားမားကဂုဏ်ပြုကြိုဆိုလိုက်သလိုနျူကလ িয়ার လုံခြုံရေးကိုတိတိတတ်တာတိုးတက်အောင်ကမ္ဘာနိုင်ငံကောင်းဆောင်တွေလုံနိုင်ခဲ့တဲ့အတွက်လဲသူကချီးကျူးဂုဏ်ပြုလိုက်ပါတယ်စုပြုံနေတဲ့နျူကလ িয়ার ပစ္စည်းတွေကိုလျှော့ချဖို့လုံခြုံစိတ်ချစွာတင်စီနိုင်ဖို့အားထုတ်မှုအလုံးကိုအမေရိကန်ပြည်ထောင်စုကဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းကတိပြုခဲ့ပါတယ်နျူကလ িয়ার ဆိုင်ရာလုပ်ငန်းတွေနဲ့ပတ်သက်လို့စိုက်ဘာတိုက်ခတ်မှုမခံရအောင်နဲ့ထောက်လိုင်းရဲ့အချက်လက်တွေဝေမျှသွားဖို့အစည်းအဝေးကိုတက်ရောက်လာကြတဲ့နိုင်ငံအပေါင်း90ကျော်ကကမ္ဘာကောင်ဆောင်တွေနဲ့အတူပူးပေါင်းပြီးတော့တိုးတက်အောင်လှုပ်ဆောင်သွားမယ်လို့လည်းမစ္စတာအိုဘားမားကထည့်သွင်းပြောဆိုသွားပါတယ်။မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার လက်နက်ထုတ်လုပ်မဲ့အစီအစဉ်ကိုလည်းအနီးကပ်စောင့်ကြည့်နေပြီးဒီအကြောင်းအရာကိုညီလာခံအတွင်းအာရုံစိုက်ဆွေးနွေးခဲ့ကြတာပါ။နျူကလ িয়ার ထိပ်သီးအစည်းအဝေးကိုရုရှားနိုင်ငံကတက်ရောက်နိုင်ခြင်းမရှိတဲ့အပေါ်စိတ်မကောင်းတဲ့အကြောင်းအမေရိကန်ထိပ်တန်းအရာရှိတွေကဆိုပါတယ်။ဒါပေမဲ့လည်းနျူကလ িয়ার ဆိုင်ရာအကြမ်းဖက်မှုတိုက်ဖျက်ရေးနဲ့နိုင်ငံတကာမှာတင်စီထားတဲ့တန့်စင်ယူရေနီယမ်တွေကိုဖယ်ရှားသွားနိုင်ဖို့အမေရိကန်ကရုရှားနဲ့ဆက်လက်ဆွေးနွေးသွားမယ်လို့ဆိုပါတယ်။
အီရန်နိုင်ငံဟာစီးပွားရေးလာရောက်လှုပ်ဆောင်မှုလုံခြုံတဲ့နေရာတစ်ခုဖြစ်တယ်ဆိုတာကိုနိုင်ငံတကာလုပ်ငန်းကြီးတွေကိုတက်သေးပြနိုင်မှုအီရန်ဆိုရအနေနဲ့အခုရက်ပို့ပြီးအလုပ်လုပ်ဖို့လိုတယ်လို့အမေရိကန်သမ္မတဘာရက်အိုဘားမားကပြောလိုက်ပါတယ်။နျူကလ িয়ার သဘောတူညီချက်အရအီရန်နဲ့ဘလို့ဗန္ဒာယီဝန်ဆောင်မှုလှုပ်ဆောင်ချက်တွေကိုခွင့်ပြုမယ်ဆိုတာကိုဆုံးဖြတ်ဖို့အတွက်အမေရိကန်ဗန္ဒာယီဝန်ကြီးဂျက်လူးကအီရန်နဲ့နျူကလ িয়ার သဘောတူညီချက်လက်မှတ်ရေးထိုးထားတဲ့နိုင်ငံ၅နိုင်ငံကဗန္ဒာယီဝန်ကြီးတွေနဲ့အတူတူအလုပ်လုပ်သွားမယ်လို့သမ္မတအိုဘားမားကပြောလိုက်ပါတယ်။အီရန်နိုင်ငံဟာအမေရိကန်နိုင်ငံရဲ့ဗန္ဒာယီဝန်ဆောင်မှုစနစ်အတွင်းကိုဝင်ရောက်အသုံးပြုခွင့်ပိတ်ပင်ခံထားဆဲဖြစ်ပြီးအားပြော့တဲ့အခြားနိုင်ငံငွေကြေးတွေဆာအမေရိကန်ဒေါ်လာကိုအသုံးပြုပြီးအယောင်းဝယ်လုပ်ချင်နေတာဖြစ်ပါတယ်။
တူရကီနိုင်ငံဟာဇန်နဝါရီလကတည်းကစလို့ရွှေပြောင်းဒုက္ခတဲ့အယောက်တရာလောက်ကိုစီးရီးယားနိုင်ငံစီနှိမ့်စင်လို့အတင်အကျပ်ပြန်ပို့နေတယ်လို့အပြည်ပြည်ဆိုင်ရာလူအခွင့်အရေးအဖွဲ့အစည်း AI ကပြောပါတယ်။ရွှေပြောင်းဒုက္ခတဲ့တွေနဲ့ပတ်သက်လို့တူရကီနဲ့ဥရောပသမဂ္ဂကြားရရှိထားတဲ့သဘောတူညီချက်တွေမှာအားနည်းချက်တွေရှိနေတာကိုတူရကီတို့ရဲ့လောက်ရကမိမောင်းထုတ်ပြလိုက်တာဖြစ်တယ်လို့ AI ကဆိုပါတယ်။လာမယ့်တနင်္လာနေ့မှာဥရောပသမဂ္ဂနဲ့တူရကီတို့ရဲ့သဘောတူညီမှုတွေစတင်အသက်ဝင်မှာဖြစ်ပြီးအဲ့ဒီအချိန်မတိုင်ခင်ရွှေပြောင်းဒုက္ခတဲ့တွေအပေါ်စောင့်စည်းလိုက်နာရမယ့်စီကံတွေကိုတူရကီဘက်ကလိုက်နာကြဖို့ကိုလည်းကုလသမဂ္ဂကတိုက်တွန်းသွားပါတယ်။စီးရီးယားရွှေပြောင်းဒုက္ခတဲ့တွေကိုတူရကီနိုင်ငံကလက်ခံတဲ့အတွက်အပြန်အလှန်အားဖြင့်ဥရောပကငွေကြေးအကူအညီတွေကိုရရှိမှာဖြစ်တယ်လို့တူရကီနိုင်ငံသားတွေအဖို့ဥရောပကိုဗီဇာမလိုပဲခီးသွားခွင့်ရရှိကြမှာဖြစ်ပါတယ်။နောက်ပြီးတူရကီနိုင်ငံကိုဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံဖြစ်ရေးလုပ်ငန်းစဉ်တွေကိုလည်းပို့ပြီးတော့မြန်ဆန်လာစေမှာဖြစ်ပါတယ်။
အမေရိကန်အဝေးရင်းလေရင်တစည်းဟာဆိုမာလီယာနိုင်ငံမှာပြုလုပ်တဲ့တိုက်ခိုက်မှုတစ်ခုမှာအယ်ရှာဘတ်စစ်သွေးကြောအဖွဲ့ကအကြီးအကျယ်အဖွဲ့ဝင်တအူးကို တိုက်ခိုက်ပြီးသေဆုံးသွားခဲ့တယ်လို့အဲ့ဒီတိုက်ခိုက်မှုကြောင့်သိရှိတဲ့အမေရိကန်ယာစီတူကတောက်ချာနေကပြောလိုက်ပါတယ်အမေရိကန်အဝေးထိန်းလေရင်တိုက်ခိုက်မှုအတွင်းမှာသေဆုံးသွားတဲ့စစ်သွေးကြကောင်းဆောင်ဟက်ဆန်အလီဒဟိုးဟာအယ်ရှာဘတ်တိုက်ခိုက်ရေးသမားအဖွဲ့တစ်ဖွဲ့ကိုဦးဆောင်နေသူဖြစ်တယ်လို့ဆိုမာလီယာတာဝန်ရှိသူတွေကပြောပါတယ်သူဟာမိုဂါဒီရှုမြို့မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေမှာပါဝင်ခဲ့တဲ့အတွက်ပြီးခဲ့တဲ့နှစ်ကဆိုမာလီအစိုးရကကြေညာထားတဲ့အလို့ရှိဆုံးအယ်ရှာဘတ်အဖွဲ့ဝင်လူ12ဦးစရိတ်မှာပါဝင်နေသူဖြစ်ပါတယ်အမေရိကန်နိုင်ငံဟာကြာတာဘရစ်နေကဆိုမာလီယာတပ်ဖွဲ့ဝင်တွေနဲ့ပူးပေါင်းပြီးလေကြောင်းတိုက်ခိုက်မှုတွေပြုလုပ်ခဲ့တယ်ဆိုတာကိုအမေရိကန်ကာကွယ်ရေးဌာနမှပြောခွင့်ရပုဂ္ဂိုလ်ပီတာကော့ကအတည်ပြုပြောကြားခဲ့တာဖြစ်ပါတယ်ခင်ဗျာ
ယူအမေရိကန်အသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။နိုင်ငံခြားရေးဝန်ကြီးအဖြစ်ခန့်အပ်ခံရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုတရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကတယ်လီဖုန်းဆက်ပြီးတော့မနေ့ကဂုံပြူစကားပြောကြားခဲ့ပါတယ်။မြန်မာအစိုးရတစ်ကိုလည်းဂုံပြူကြိုဆိုလိုက်တယ်လို့နိုင်ငံတိဆောက်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးမှာကြီးမားတဲ့အောင်မြင်မှုတွေရလာမယ်ဆိုတာတရုတ်နိုင်ငံကယုံကြည်ကြောင်းကိုလည်းဝန်ကြီးဝန်ကထည့်သွင်းပြောဆိုသွားတာပါတရုတ်နဲ့မြန်မာနိုင်ငံဟာလေးနက်တဲ့ခင်မင်းရင်းနှီးမှုတွေရှိကြပြီးနိုင်ငံပူးပေါင်းဆက်ဆံခြင်းအပြင်အကျိုးတူအကျိုးအမြတ်တွေလည်းရရှိခဲ့ကြတယ်လို့ဝန်ကြီးဝန်ကပြောဆိုပါတယ်တရုတ်နိုင်ငံဟာမြန်မာနိုင်ငံနဲ့မဟာဗျူဟာကျတဲ့မဟာမိတ်ဆက်ဆံရေးကိုခိုင်မာအောင်အတူတကွကြိုးပမ်းလှုပ်ကိုင်သွားလိုတယ်လို့လည်းတရုတ်နိုင်ငံခြားရေးဌာနပြောခွင့်ရအဟုံးလီကသတင်းစာရှင်းလင်းပွဲတစ်ခုမှာပြောဆိုသွားပါတယ်တရုတ်နိုင်ငံဟာမြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံမှုတွေအတော်များများလှုပ်ကိုင်နေတာဖြစ်ပြီးဦးသိန်းစိန်အစိုးရလက်ထက်မှာတော့မြစ်ဆုံစီမံကိန်းကိုလူထုကကန့်ကွက်တာကြောင့်ရန်နာထားခဲ့ရတာပါစစ်အစိုးရလက်ထက်မှာမြန်မာနဲ့တရုတ်တို့အကြားစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်လို့နီးနီးကပ်ကပ်လှုပ်ကိုင်တာရှိခဲ့ပေမဲ့ဦးသိန်းစိန်အစိုးရလက်ထက်မှာဆက်ဆံရေးအနေငယ်အိပ်စက်သွားခဲ့ပါတယ်မြစ်ဆုံစီမံကိန်းအပါအဝင်လက်ပရောင်းတောင်ကျင်းနေစီမံကိန်းတွေကြောင့်ပြည်တွင်းမှာဆန္ဒပြမှုတွေလည်းအတော်လေးဖြစ်သွားခဲ့ပါတယ်NLD အစိုးရတက်လာတဲ့အချိန်မှာမြစ်ဆုံစီမံကိန်းကိုပြန်ဆနိုင်ဖို့အရေးနိုင်ငံခြားရေးဝန်ကြီးအပါအဝင်တရုတ်တို့ဘက်ကပြောဆိုမှုတွေရှိလာပါတယ်။အမေရိကန်နဲ့အပြိုင်မြန်မာနိုင်ငံအပေါ်ဩဇာညောင်းလို့တဲ့တရုတ်နိုင်ငံဟာအိန္ဒိယသမုဒ္ဒရာထိုးဖောက်ရေးမဟာဗျူဟာအရမြန်မာနိုင်ငံဟာအရေးပါလာတဲ့အတွက်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရနဲ့တိတ်ကိုကောင်းမွန်တဲ့ဆက်ဆံရေးလိုလားနေတာလည်းဖြစ်ပါတယ်။
ဗီယက်နမ်နိုင်ငံမှာနောက်တက်မဲ့သမရဖြစ်ထိတ်တန့်အရေးအယားရှိတယောက်ကိုဗီယက်နမ်အမျိုးသားလွှတ်တော်ကရွေးချယ်လိုက်ပါတယ်။နိုင်ငံရေးအပြောင်းအလဲတွေဖြစ်နေတဲ့ကွန်မြူနီဗီယက်နမ်နိုင်ငံမှာလာမယ့်ရက်တွေအတွင်းဝန်ကြီးချုပ်တစ်တူကိုလည်းရွေးချယ်ကြမှာဖြစ်ပါတယ်။ဗီယက်နမ်လွှတ်တော်အမတ်တွေကခန်းနာကြီးကြဲတဲ့ရာထူးနေရာအတွက် Tran Dai Khong ကိုသမရဖြစ်ဒီကနေ့မှပဲအမိစင်းတင်သွင်းခဲ့ကြတာပါ။အဲ့ဒီရာထူးဟာနိုင်ငံခေါင်းဆောင်နဲ့ဆက်ဖက်ဆိုင်ရာအကြီးအကဲရာထူးလည်းဖြစ်ပြီးကွန်မြူနီပါတီဦးဆောင်တဲ့ဗီယက်နမ်နိုင်ငံဖွဲ့စည်းပုံရတော့နိုင်ငံရဲ့ဒုတိယအမြင့်ဆုံးနေရာဖြစ်ပါတယ်။ကွန်အတက်ဆင်ခေါ်မှုတွေကတော့တရုတ်နိုင်ငံနဲ့ဖြစ်ပွားနေတဲ့တောင်တရုတ်ပင်လယ်ပြင်တွင်ရေပိုင်နဲ့အရင်ပွားမှုပါဝင်ပါတယ်။ဗီယက်နမ်နိုင်ငံအခမ်းအနားကိုနိုင်ငံတကာအတိုင်းဝိုင်းမှာမြင့်တင်နိုင်ဖို့သမရကွန်ကတန်ဋိဌာန်ချထားပါတယ်။နောက်တစ်ပတ်တွင်မှာတော့အစိုးရကိုဦးဆောင်ပြီးနိုင်ငံစည်းဝါးရေးကိုတာဝန်ယူရမယ့်ဝန်ကြီးချုပ်ရာထူးကိုလွှတ်တော်အမတ်တွေကရွေးချယ်ကြမှာဖြစ်ပါတယ်။
တောင်အာဖရိကသမ္မတဂျက်ကော့ဘ်ဇူမာဟာနိုင်ငံဘာနာဒေါ်လာတန်း20ကျော်ကိုသူ့ရဲ့နေအိမ်လုံခြုံရေးအဆင့်မြင့်တင်ဖို့အတွက်အလွဲသုံးခဲ့တယ်လို့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာတရားရုံးကဆုံးဖြတ်ချက်ချခဲ့ပြီးတဲ့နောက်သူ့အနေနဲ့အလွဲသုံးစားမှုတွေလုပ်ခဲ့တာမဟုတ်ဘူးလို့ညင်းပယ်လိုက်ပါတယ်။ဇူမာကသူ့ရဲ့ကိုပိုင်နေအိမ်မှာရေကူးကန်နဲ့ပြဿတ်ရုံတစ်ခုထည့်သွင်းဖို့အတွက်အစိုးရဘာနာငွေတွေကိုအသုံးပြုရမှာယုံကြည်ချက်ကောင်းကောင်းနဲ့လှုပ်ဆောင်ခဲ့တယ်လို့တောက်ကြနေကထုတ်လွှင့်တဲ့သူ့ရဲ့မိန့်ခွန်းထဲမှာတောင်းပန်ပြောကြားသွားပါတယ်။ကျွန်တော်အနေနဲ့နိုင်ငံရဲ့အကြီးဆုံးဥပဒေဖြစ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်မိဖို့အတွက်တိတိကျကျနဲ့ရည်ရွယ်ချက်ရှိရှိလုပ်ခဲ့တာမဟုတ်ပါဘူးလို့သူကပြောပါရယ်အတိုက်ခံကောင်းဆောင်တွေကဇူမာကိုရာထူးကနှုတ်ထွက်ပေးဖို့တောင်းဆိုထားပါရယ
်အမေရိကန်နိုင်ငံတောင်ပိုင်းကမြောက်ကယ်ရိုလိုင်းနားပြည်နယ်မှာဆက်ဒီခမခမလိန်ပြောင်းလဲထားသူတွေကိုခွဲခြားဆက်ဆံတာကိုခွင့်ပြုထားတဲ့ဥပဒေတစ်ခုကိုဖျက်သိမ်းထားဖို့စီးပွားရေးလုပ်ငန်းတွေနဲ့တက်ကြွလှုပ်ရှားသူတွေကဥပဒေအပြုအမတ်တွေကိုဝိုင်းပြီးဖိအားပေးတာကြုံနေရပါတယ်။တန့်စင်ကန်ဥပဒေလို့ညွှန်းဆိုခေါ်ဝေါ်ကြတဲ့ဒီဥပဒေချက်မှာအစိုးရကြာစာတင်ကြောင်းနေအေဂျင်စီတွေနဲ့တက္ကသိုလ်တွေမှာတန့်စင်ကန်နဲ့ကိုပိုင်ပစ္စည်းထားသူတွေလော်ကာအခန်းတွေအသုံးပြုခွင့်ပေးရမှာမွေးရပါကြားမလိန်သတ်မှတ်ချက်ရပဲအသုံးပြုခွင့်ပေးရမယ်လို့ညွှန်ကြားထားပါတယ်။လိန်ပြောင်းလဲထားသူတွေအနေနဲ့သူတို့ပြောင်းလဲနေထိုင်တဲ့ကြားမလိန်ပတ်သက်မှတ်ချက်ကိုမွေးစင်းမှာပြောင်းလဲထားနိုင်မှသာလျှင်သူတို့နဲ့သက်ဆိုင်ရာသက်ဆိုင်ငန်းတွေကိုအသုံးပြုခွင့်ရမှာဖြစ်ပါတယ်
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ကြီးညာပေးသွားတာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာပါ။အရင်ဆုံးတော့ဆူရသက်လက်ထက်ပြောင်းလဲလာနေတဲ့နိုင်ငံပိုင်သတင်းမီဒီယာတွေအကြောင်းကိုအရင်ဆုံးပြောပြချင်ပါတယ်။ဆူရသက်လက်ထက်အသွင်သစ်နဲ့ဖော်ပြလာတဲ့ပညာရေးဌာနရဲ့သတင်းထုတ်ပြန်ချက်တွေနဲ့ဖန်စီကန်ကျောင်းသားခေါင်းဆောင်တွေရဲ့ဒီမိုကရေစီပညာရေးနဲ့ပတ်သက်လို့မျှော်လင့်ချက်တွေနဲ့နိုင်ငံရေးကျင်းသားလွတ်မြောက်ရေးစတဲ့နိုင်ငံရေးသုံးသပ်ချက်သတင်းဆောင်မတွေပါရှိလာတဲ့အပေါ်အကောင်းမြင်မျှော်လင့်မှုတွေရှိသလိုဒါဟာဆူရသက်ရဲ့သဘောထားလားဆောင်မရှင်တွေရဲ့ဆူရသက်ပေါ်တိုက်တွန်းချက်လားဆိုတဲ့သုံးသပ်ဆန်းစစ်မှုတွေလည်းရှိနေပါတယ်ပုံစံသစ်အသွင်သစ်နဲ့သတင်းတွေဖော်ပြလာကြတာကိုပြည်သူအများကကြိုဆိုပေမဲ့ပညာရေးဝန်ကြီးတက်လက်ထက်နိုင်ငံပိုင်သတင်းမီဒီယာတွေမှာဗက်လိုက်မှုကင်းတဲ့မူတစ်ခုချမှတ်ပြီးစံနှုန်းသတ်မှတ်ဖို့လည်းအရေးကြီးတယ်လို့သတင်းသမားတွေကထောက်ပြပါတယ်မတ်စုမုံကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
ဟုတ်ပါတယ် NND ဥဆောင်တဲ့အစိုးရတက်လက်ထက်ပြန်ကြားရေးဝန်ကြီးတက်ဥဖေမြင့်ကပြန်ကြားရေးဝန်ကြီးဌာနကိုအရင်ကရှိခဲ့တဲ့အစိုးရရဲ့ဝါဒဖြန့်ချီရေးပုံစံမျိုးမဟုတ်ဘဲအများပြည်သူရဲ့အတန်းအများပြည်သူရဲ့လိုလားချက်တွေကိုဖော်ပြနိုင်တဲ့လူထုနဲ့အပြန်အလှန်ပေါင်းကူးဖလှယ်တဲ့လူထုအကျိုးပြုဌာနတစ်ခုဖြစ်အောင်ပြင်ဆင်ပြောင်းလဲသွားမယ်လို့ပြောဆိုခဲ့ပြီးတဲ့နောက်မှာပဲအစိုးရတက်နိုင်ငံတော်ဝင်စတင်လွှဲပြောင်းယူပြီးချိန်မတ်လ31ရက်နေ့ကနေစလို့နိုင်ငံပိုင်သတင်းမီဒီယာတွေကိုအသွင်သစ်အမြင်သစ်နဲ့ပုံစံပြောင်းထုတ်ဝေခဲ့တဲ့အပေါ်ပြည်သူအများကနှစ်ချိုက်သဘောကျကျေနပ်ခဲ့ကြပါတယ်။ဧပြီလ1ရက်နေ့မှာတော့ဒီမိုကရေစီပညာရေးအတွက်လေးပွင့်ဆိုင်သဘောတူညီမှုဖော်ဆောင်နိုင်ပြီဟုကျောင်းသားခေါင်းဆောင်များမျှော်လင့်ဆိုတဲ့ခေါင်းစဉ်နဲ့ဖန်စည်းကန်ကျောင်းသားခေါင်းဆောင်တွေရဲ့ပညာရေးဝန်ကြီးတက်ဒေါအောင်ဆန်းစုကြည်အပေါ်မျှော်လင့်ချက်ပညာရေးနဲ့ပတ်သက်ပြီးသဘောထားတွေကိုထူးထူးခြားခြားဖော်ပြပါရှိခဲ့ပါတယ်။ဒီလိုနိုင်ငံပိုင်သတင်းမီဒီယာတွေမှာဖော်ပြပါရှိလာတဲ့အပေါ်မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ဒုဥက္ကဋ္ဌအင်္ဂလိပ်စာဌာနကတိကရနာဘုံတက္ကသိုလ်ကဆရာဦးတူတာကအကောင့်မြင်မျှော်လင့်ပါတယ်။
ကျွန်တော်တို့အကောင့်ဘက်ကိုမျှော်လင့်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒေါက်ဆန်းစုကြည်ကိုယ်တိုင်ကကျွန်တော်တို့ပြည်တော်စုပညာရေးဝန်ကြီးယာတူယူထားတယ်။ပညာရေးဝန်ကြီးယာတူယူထားတဲ့အတွက်ပြည်သူလူထုကတိုင်းရဲ့ရွေးချယ်တင်နှောင်းလိုက်တဲ့အစိုးရဖြစ်တဲ့အတွက်ပေါ့နော်။ကျောင်းသားတွေရောကျွန်တော်တို့တက်မကအကုန်လုံးပေါ့။ကျွန်တော်တို့အကောင့်ဘက်ကနေပြီးတော့အပေါင်းလက္ခဏာနဲ့ဆက်ဆံပေးမယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်ခင်ဗျာ
။ဒီလိုမျိုးကျောင်းသားတွေရဲ့ဒီမိုကရေစီပညာရေးအပေါ်မျှော်လင့်ချက်သဘောထားနိုင်ငံရေးအကျဉ်းသားလူမျိုးရေးစားတဲ့နိုင်ငံရေးသုံးသပ်ချက်သတင်းဆောင်မတွေနိုင်ငံပိုင်သတင်းမီဒီယာတွေမှာဖော်ပြပါရှိလာတဲ့အပေါ်မှာတော့ဒါဟာအစိုးရတစ်ရဲ့သဘောထားလားအစိုးရတစ်ကိုတိုက်တွန်းလိုတဲ့ဆောင်မရှင်အက်ဒီတာရဲ့အာဘော်လားဆိုတာကိုလည်းသတင်းသမားတချို့ကစမ်းစစ်မှုရှိပါတယ်ခရက်နဲ့မဂဇင်းရဲ့တာဝန်ခံအက်ဒီတာပြည့်သွင်းနိုင်ကသူ့အမြင်အခုလိုပြောပါတယ
်ဆရာပြင်းပြန်ကြားရေးဝန်ကြီးဖြစ်တဲ့အချိန်အစပြီးတော့သတင်းစာတွေရဲ့ပုံစံပြောင်းသွားတယ်ပေါ့နော်ဒါကတော့ကြိုဆိုရမှာပါမူရအင်မတန်ကောင်းတဲ့ကိစ္စပါလက်ခံရမယ့်ကိစ္စပါအဲဒါပေမဲ့လို့အခုဒီသတင်းစာထဲမှာပါပဲပြပဆောင်ပါခြင်းတွေပေါ့လေငါကဒီအစိုးရ policy ရင်းနေကြလူတွေမဟုတ်ဘဲနဲ့ပြပစာနယ်ဇင်းလောကဂျာနယ်လောကကလောင်ရှင်တွေကနေရောဒီနေ့မြန်မာလင်းတို့ကြီးမုံတို့ပေါ်မှာရေးခွင့်ရလာတယ်ဒါဟာလည်းအင်မတန်ကောင်းတဲ့ကိစ္စပါသို့တော်ဒီခုနပြောတဲ့ဒီကျောင်းသားဒီပေါ်မှာထားတဲ့သဘောထားဒီလိုဟာရီယာဆိုလို့ရှိရင်တော့တကယ်တော့ဆောင်ပါခြင်းရဲ့ policy လာဒါမှမဟုတ်လို့ရှိရင်ဒီသတင်းစာရဲ့သဘောထားလားဆိုတော့ကျွန်တော်တို့သုံးသပ်ဖို့နည်းနည်းစောနေဦးမယ်လို့ထင်ပါတယ်ပြန်ကြားရေးဝန်ကြီးဌာနထောက်တာဖြစ်တဲ့အတွက်ပြန်ကြားရေးဝန်ကြီးဌာနဆိုလက်ရှိအစိုးရတည်ရဲ့ပြန်ကြားရေးဝန်ကြီးဌာနပါဒါကြောင့်မို့လို့ဒါဟာအစိုးရအာဘော်လို့ယူနေဆိုရင်တော့အဲနာမည်အစိုးရဟာဆောင်မတွေထဲမှာရေးနေတဲ့အချက်လက်တွေကိုစဉ်းစားနေတယ်ဆိုတော့ကျွန်တော်တို့ထားလို့ရပါတယ်အစိုးရကိုတိုက်တွန်းတာလားအစိုးရရဲ့ policy လားဆိုတာကတော့ကျွန်တော်အခုချိန်မှာပြောဖို့စောင်းမယ်လို့ယူဆပါတယ်ဗျ
ပြန်ကြားရေးဝန်ကြီးတဲ့လက်ထက်ဇက်တိုက်ဆိုသလိုအတိုက်ခံနိုင်ငံရေးသမားတက်ကြွလှုပ်ရှားသူတွေရဲ့ကြ བྱ ားတွေစာတွေဆောင်မတွေနဲ့နိုင်ငံရေးသုံးသက်ချက်တွေနိုင်ငံပိုင်သတင်းမီဒီယာတွေအပေါ်မှာအကြေတဝင့်ဖော်ပြပါရှိလာတဲ့အပေါ်မှာတော့နိုင်ငံပိုင်သတင်းမီဒီယာတစ်ခုအနေနဲ့ဗတ်လိုက်မှုကင်းတဲ့မူဆန်နှုန်းတစ်ခုတက်တက်မှတ်မှတ်ထားရှိသင့်တယ်လို့လည်းသတင်းစာဆရာတွေကအကြံပြုပါတယ်နိုင်ငံပိုင်မီဒီယာတွေမှာဗတ်လိုက်မှုကင်းတဲ့ဆန်နှုန်းတက်မှတ်ချက်ရှိသင့်တယ်လို့သတင်းစာဆရာဦးစီသူအောင်မြင့်ကရှုမြင်ပါတယ
်တကယ်ဖြစ်ဖြစ်လာကပါတီတစ်ခုကသူကအနိုင်ရသွားပြီးတဲ့ခါကျရင်သူခန့်တဲ့ဝန်ကြီးကသူ့စိတ်ကြိုက်လုပ်တယ်ဆိုတာမျိုးထက်ကိုမူတစ်ခုကတော့သူရှိရမှာပေါ့ဘာဖြစ်လို့လဲဆိုတော့ဒါကအစိုးရဖွဲ့ပြီးတစ်ခုကထုတ်တယ်နောက်တစ်ခုကပြည်သူလူထုရဲ့ပတ်သက်နဲ့ထုတ်တယ်ဆိုတော့မူတစ်ခုရှိရမယ်အဲ့ဒီမူမှာပါလဲဆိုတော့ဥပမာနိုင်ငံရေးပါတီတွေနဲ့ပတ်သက်ရင်ဘယ်လိုသဘောထားရမလဲအဲ့ဒီတို့ရဲ့မူဝါဒကဘာဖြစ်ရမလဲဆိုတော့ guideline တွေ ေချာရှိပြီးတော့လုံမဒါတော့ပို့ပြီးတော့ပြင့်တော်မှာပေါ့နော်ဆိုတော့မူတစ်ခုကောင်းကောင်းမွန်မွန်ရှိပြင်ပြီးလို့တော့ဒါထင်တာပေါ့
အရင်ဆိုးရဆက်ဆက်အဆိုးရအပေါ်ဆောင်းမတွေနဲ့ခောက်ရိုးကြပုံစံနဲ့ဖော်ပြခဲ့တဲ့နိုင်ငံပိုင်သတင်းမီဒီယာတွေကိုညှိငွေခဲ့တဲ့ပြည်သူအများကတော့အခုလိုမျိုးအဆိုးရတဲ့လက်ထက်အသွင်သစ်ပုံစံတဲ့နဲ့သတင်းဆောင်းမရှင်တွေဘက်ကကလောင်စွမ်းပြလာတဲ့နိုင်ငံပိုင်သတင်းမီဒီယာတွေကိုသဘောကျနှစ်ချိုက်ကြတာကိုတွေ့ရတယ်လို့ပြောပါတယ်ဆိုးရတဲ့လက်ထက်မပြောင်းလဲပဲဆက်လက်ထားရှိခဲ့တဲ့ပြန်ကြားရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်တွေဖော်ပြချက်တွေဟာလည်းပြည်သူကိုဗဟိုပြုတဲ့အများပြည်သူဝန်ဆောင်မှုပေးနိုင်တဲ့ဗတ်လိုက်မှုကင်းတဲ့နိုင်ငံပိုင်သတင်းမီဒီယာတွေဖြစ်စေဖို့ကိုလည်းသတင်းသမားတွေကရှုမြင်သုံးသပ်နေကြတာလည်းဖြစ်ပါတယ်နိုင်ငံပိုင်သတင်းစာတွေကိုပုံစံပြောင်းအရေးသွေးမြင့်မှုစ조사နေချိန်မှာပဲလွတ်လပ်တဲ့ပုဂ္ဂလိကပိုင်သတင်းစာတွေရဲ့ရေရှည်ရက်တည်နိုင်မှုအတွက်အထောက်မှုတွေအပေါ်မှာထိခိုက်တက်ရောက်မှုတွေရှိနိုင်တယ်ဆိုပြီးတော့လည်းစိုးရိမ်မှုတွေတိုးလာနေပါတယ်ရှင်
မဆုမွန်ပြပြတော့တာဖြစ်ပါတယ်အခုတခါတော့ VOA ရဲ့အသီးသန့်တွေ့ဆုံမေးမြန်းခန်းတစ်ခုကိုတင်ဆက်ပေးကြပါမယ် NLD ဥဆောင်တဲ့အစိုးရတစ်ထဲမှာရခိုင်အစိုးရဟောင်းကိုဥဆောင်ခဲ့တဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီဝင်တချို့ကလည်းတွေ့ရမှာပါဒီထဲမှာကြံ့ခိုင်ရေးပါတီရဲ့အကြီးတန်းခေါင်းဆောင်တစ်ဦးဖြစ်တဲ့သူရဦးအောင်ကိုလည်းအပါဝင်ဖြစ်ပါတယ်သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနကိုကင်တွေတဲ့ပြည်ထောင်စုဝန်ကြီးသူရဦးအောင်ကိုအနေနဲ့မြန်မာနိုင်ငံတွေမတူကွဲပြားတဲ့ဘာသာတရားတွေအကြားသဟဇာတာရှိရှိမျှတမှုရှိစေဖို့နဲ့မြန်မာနိုင်ငံရဲ့ရှေးဟောင်းယဉ်ကျေးမှုအမွေနဲ့ထိန်းသိမ်းမှာနိုင်ငံတကာအကူအညီတွေရအောင်အစိုးရတပ်တန်းရပ်ပေါင်း100အတွင်ကျူးပန်းသွားမယ်လို့ VOA ကိုပြောပါတယ် VOA ရန်ကုန်ရုံးတာဝန်ခံဒေါက်ခင်စုံကပြည်တော်စုဝန်ကြီးသူရဦးအောင်ကိုတွေ့ဆုံမေးမြန်းထားပါတယ်ခင်ဗျာ
အမျိုးသားပြန်လည်ရင်းရစီဆိုတဲ့မူဝါဒကိုပဲဥတီလုပ်နေဖြစ်ပါတယ်အဲ့ဒီဥတီလုပ်တဲ့လုပ်ငန်းစဉ်ပေါ်မှာပူပေါင်းဆောင်ရွက်ချင်တာဖြစ်ပါတယ်အဲဒီလိုလုပ်ဖို့လေဟိုလက်တလို့ဆုံးဖြတ်ခြင်းမဟုတ်ပါဘူးတောင်သားစုကြီးတို့2017ခုနှစ်ဂျာမေးကုပ်ပွဲပြီးလို့လွတ်တော်ရောက်လာချိန်မှာအဲ့ဒီတွေစပြီးပါညှိနှိုင်းကြတာဖြစ်ပါတယ်အဲ့တော့အဖွဲ့ချုပ်ဥက္ကဋ္ဌကလည်းနော်ပြောပါတယ်နောက်တစ်ချိန်မှာလောလို့ရှိရင်သူတို့ပါတီဖွဲ့စည်းကိုဝိုင်းပြီးပါတက်နေတဲ့ဘက်ကကူညီကူပေါင်းဆောင်ပြီးပါဆိုတော့ကြိုးရင်းချင်းနေကြတာရှိပါတယ်
ဟုတ်ကဲ့ပါဒါပေမဲ့ဒီပြည်ခိုင်ပြိုးပါတီကနေပြီးတော့စာတစ်ခုထုတ်တာတွေ့ပါတယ်သူတို့ညှိနှိုင်းမခြင်းမရှိဘူးဆိုပြီးတော့ဝေဖန်ထားတာတွေ့ရလို့ပါ
2015ခုအောက်လာစနေနေ့မှာဖြစ်စင်မို့တော့ဒီပြည်စင်တော့အသေးသေးပြန်မပြောလို့တော့ပါဘူးအလုံးသတိသားပါအောက်လာစနေနေ့ညဖြစ်စင်ကစပြီးတော့မှပြည်ခိုင်ပြိုးပါတီရဲ့ဘိုလ်လုံးမှုဆောင်ကော်မတီအဖြစ်ကနေပြီးမှဖယ်ရှားရင်ခံပါတယ်ခံခဲ့တော့ဘောလီလက်ရှိဒေသမှာပြည်ခိုင်ပြိုးပါတီဝင်တယောက်အဆင့်သာဖြစ်ပါတယ်သို့သော်လည်းဘောလီကနေ့ထိပြည်ခိုင်ပြိုးပါတီရဲ့ဒီမှာနှုတ်ထွက်လာတင်ရင်းနှုတ်ထွက်ထားခြင်းမရှိသေးပါဘူးပြည်ခိုင်ပြိုးပါတီဝင်တဦးတင်နဲ့ရည်တည်နေစေဖြစ်ပါတယ်ဖြစ်တော့ပါတီတာဝန်အကြီးငယ်တွေကိုတည်တံ့တောင်းပန်လဲမရှိပါဘူးပါတီနဲ့လည်းအုပ်လာနောက်ပိုင်းကစပြီးမှအဆက်တွေဆက်ဆံပြန်နေပါလေပြန်ပြီးတော့ဒီလူလူကောင်းဆောင်ရဲ့ဒီလူပူပေါင်းဆောင်ရွက်မှုကာနန်းမှုကိုလက်ခံရတဲ့အခါမှာပြည်ခိုင်မှုပါတီထားချုပ်ရဲ့သဘောထားကိုရယူတောင်းခံခဲ့ခြင်းမရှိခဲ့ပါဘူ
းဟိုသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနဆိုတာလေမြန်မာနိုင်ငံအတွက်လည်းအတမ်းမှအရေးပါတဲ့ဝန်ကြီးဌာနတစ်ခုဖြစ်ပါတယ်သာသနာရေးဝန်ကြီးဌာနလို့ဆိုတဲ့နေရာမှာဒီဘာသာပေါင်းစုံပေါ့နော်မြန်မာနိုင်ငံမှာဖွဲ့စည်းပုံခြေခံဥပဒေအရဒီဘာသာပေါင်းစုံကိုဟိုကိုယ်ကပိုင်ခွင့်လူတိုင်းမှာရှိပါတယ်ဒါပေမဲ့တကယ်တမ်းအရင်အစိုးရလက်ထက်တုန်းကပေါ့နော်တကယ်တမ်းလက်တွေကြည့်လိုက်တဲ့ခါကျလို့ရှိရင်ဒီဗုဒ္ဓဘာသာဝင်မဟုတ်တဲ့ဒီခရစ်ယာန်တွေပဲဖြစ်ဖြစ်မွတ်စလင်တွေပဲဖြစ်ဖြစ်တခြားဘာသာဝင်တွေကိုခွဲခြားဆက်ဆံတာတွေအများကြီးတွေ့ရပါတယ်ဥပမာဌာနတွင်းယာလူတိုးပေးတာအစပေါ့လေဟိုနောက်ပြီးတော့ဒီစစ်တပ်ထဲဝင်တာအစတော်တော်လေးကိုခွဲခြားဆက်ဆံတာတွေရှိခဲ့ပါတယ်နောက်တစ်ခုကတကယ်တမ်းစာအုပ်ထဲမှာရေးထားတဲ့ဥပဒေတည်စေဥပဒေတွေတဲမှာမပါပေမဲ့လို့လှုပ်ထိုးလုံကြီးတွေအရာခွင့်မပြုတာတွေအများကြီးရှိခဲ့ပါတယ်ဥပမာဆိုလို့ရှိရင်ဓမ္မယုံစောက်မယ်ဆိုရင်တော့ရတယ်ဒါပေမဲ့ church စောက်မယ်ဆိုရင်တော့ခွင့်မပြုဘူးပေါ့နော်ဗလီစောက်မယ်ဆိုခွင့်မပြုဘူးပေါ့ဝင်းကြီးလက်ထက်မှာအဲ့ဒီဟာလေးတွေတရားမျှတမှုရှိအောင်လူများအစီအစဉ်ဆောင်ရွက်ဖို့စဉ်းစားထားပါလေရှင
်ယခင်တပ်မတော်ဆိုတာလက်ထက်မှာပေါ့လေဟုတ်ဗုဒ္ဓဘာသာသာသနာပေါ်မှာချီးမြှောက်မှုထောက်ပံ့မှုကတော့လွန်ခဲ့ခဲ့ပါတယ်သို့တူလေကျန်တဲ့တိုင်းသားဘာသာတွေဖြစ်တဲ့ခရစ်ယာန်ဘာသာနောက်ဧည့်နိုင်ငံသားတွေပြည်သူကူဝေတဲ့အစ္စလာမ်ဘာသာဟိန္ဒူဘာသာပါဝင်အခြားဘာသာငယ်တွေပေါ်မှာတော့ဖြင့်ဟိုပေါ့လေထူးပြီးတော့မှ ဖိနှိပ်ချုပ်ချယ်တဲ့မျိုးတော့မရှိခဲ့ပါဘူးအဲ့လိုပဲယုံကြည်ပါတယ်သို့တော်လည်းဘုရားဘာသာသာသနာပေါ်မှာချီးမြှောက်မှုကလွန်ခဲ့တဲ့ခါကျတော့ကျန်တဲ့ဘာသာသာသနာရဲ့ခန့်ကဏ္ဍကမင်းမိန်တော်ပြီးတော့မှအဲ့လူနည်းစုတိုင်းသားတွေနဲ့ဧည့်သည်ကန္တာတွေကအမြင်လွယ်မှန်းမှုတွေရှိပါတယ
်အခုပေါ့နော်ဒီဟိုမျိုးဘာသာသာသနာဆောင်ရှောက်ရေးအဖွဲ့ဆိုပြီးတော့ဖွဲ့စည်းထားတဲ့အဖွဲ့ရှိပါတယ်အဲ့ဒီအဖွဲ့ကတခါတလေကြလို့ရှိရင်ဒီပြည်သူလူထုအကြမ်းမှာပေါ့နော်တခြားဘာသာဝင်တွေအပေါ်မှာပုတ်ခတ်ပြောဆိုတာတွေတခြားလူမျိုးတွေအပေါ်မှာပုတ်ခတ်ပြောဆိုတာတွေလည်းရှိပါတယ်အဲ့ဒါတွေကိုဒီသံဃာမဟာနာယကအဖွဲ့လူအဖွဲ့အစည်းကြီးကနေပြီးတော့ဟိုထိန်းကျင်းကြောင်းပြီးလူများရနိုင်မလားရှင
်လူထုခေါင်းဆောင်ရေးပေါ့အစိုးရတေကုဒီနေ့စပါတယ်စတဲ့ခါမှာဝင်းဌာနအတီးတီးလုံဝန်ထာတာအသီးသီးမှာခုနရက်တရားလုံဝန်စီမံကြီးရဲ့ဆိုတာလေခေစားနေပါတယ်ခေစားတဲ့ခါကျတော့ရက်တရားလုံဝန်စီမံကြီးကိုခဏိစတော့လေခုအကြမ်းမြင်လေးရေးထားပါတယ်ရေးထားတဲ့ခါကျတော့တာဝန်ရေးဝင်ထာနာအနေနဲ့ဆိုလို့ရှိရင်နံပါတ်1ပေါ့နိုင်ငံတော်ရဲ့အမြင်ဆုံးဖြစ်တဲ့နိုင်ငံတော်တန်ခါမာနာကအဖွဲ့ဝင်ဆရာတော်ကြီးများကိုတွားရောက်ကတော့ပါမယ်ဆရာတော်ကြီးများရဲ့ဩဝါဒကိုခံယူပါမယ်နောက်ပြီးတော့လေနောက်ပိုင်းအချိန်ရသည်နဲ့မြနောက်တိုင်းဒေသကြီးပြည်နယ်တန်ခါနိုင်ငံအဖွဲ့တွေကိုလည်းပဲတွေ့တော့ပြီးမှဟုတ်လားကျွန်တော်ကြိုးပြီးတော့လို့တဲ့ဩဝါဒခိုင်းပါမယ်ဘာသာကြီးလေးရအကြမ်းမှာအမုန်းစကားဖြန့်ဝေမှုတွေကိုသတိပညာဉာဏ်နဲ့ထိမ့်သိမ်းကာကွယ်မှုတန်ခါဖွဲ့စည်းစဉ်စဉ်ကနေပြီးမှဒါလေးကိုပေါ့လေနော်ဟုတ်လားထိန်းချုပ်ပေးနိုင်မှုမြန်မာလူမှုဖွဲ့စည်းအတွင်းမှာချစ်ချင်းမေတ္တာတရားတွေငြိမ်းချမ်းခြင်းဟုတ်လားနော်ဟုတ်လားတရားမှတ်တတ်ခြင်းခွင့်တူညီမျှရင်စားတဲ့လောကဗလာတရားတွေထွန်းကားမှုအတွက်ကိုတန်ခါအဖွဲ့စည်းစည်းအစဉ်စဉ်ကနေပြီးမှဥဆောင်ပြီးတော့မှပို့ဆောင်ပေးဖို့အတွက်ကိုလျှောက်ထားမှဖြစ်ပါတယ
်ဟိုယဉ်ကျေးမှုအပိုင်းဆိုလို့လေယဉ်ကျေးမှုအမွေနှစ်တွေကိုထိမ့်သိမ့်တယ်ဆိုတဲ့နေရာမှာပေါ့လေလောလောဆယ်ကတော့ဒီရှေးဟောင်းရင်ကျင်းမှုအမွေနှစ်တွေပေါ့လေအဲ့ဒါလေတော်တော်လေးလေဒီကမ္ဘာနိုင်ငံအတီးတီးကစိတ်ဝင်စားတာပါအဲ့တော့ကျမဟိုတော်တော်ကဒီခိုင်ပြည်နယ်မြောက်ဦးမြို့ရောက်ခဲ့ပါတယ်အဲ့မှာဝင်းနေစရာဘာတွေ့လဲဆိုတော့ဒီလမ်းခင်းတဲ့လုပ်သားတွေကနေပြီးတော့ကြောက်တုံးတွေခွဲနေပါတယ်ခွဲနေတဲ့အခါမှာအဲ့ကြောက်တုံးမှာကြောက်စာတွေရေးထားတာတပိုင်းသွားတွေ့တဲ့အခါမှာသူတို့ကတပိုင်းကတော့ခွဲပလိုက်ပြီးတော့လမ်းခင်းပလိုက်ပါပြီဒါပေမဲ့အဲ့မှာကြောက်စာတွေသွားတွေ့ပါတယ်အဲ့တော့ဒေသခံတွေကလည်းဒါနားမလည်တဲ့အပိုင်းပေါ့နော်ဆိုတော့ဒီရှေးအောင်သူတေသနာဦးစည်းဌာနဒီရင်ကျင်းမှုနဲ့ရှေးအောင်သူတေသနာဦးစည်းဌာနအနေနဲ့အဲ့ဓာတွေကိုထိထိရောက်ရောက်ကင်တွေနိုင်အောင်ပေါ့နော်ဝင်းကြီးအနေနဲ့ဘယ်လိုများစဉ်းစားထားပါလဲရှင
်ရှေးအောင်ရင်ကျင်းမှုအမွေနှစ်ပစ္စည်းတွေရဲ့တန်ဖိုးကိုအောက်ခြေပေါ့ပြည်သူတွေသိရှိနားလေတန်ဖိုးထားတတ်အောင်ပညာပေးဖို့လေအဓိကလိုအပ်ပါတယ်ကျွန်တော်တို့မြန်မာနိုင်ငံသားတိုင်းသားပြည်သူအများစုကြီးကစာဝတ်နေရေးဆိုတဲ့လုပ်ငန်းကိစ္စတွေတဲ့ပဲအခြေခံအဆောက်အအုံပေါ့ infrastructure တွေမှာရုံးကန်လဲပတ်နေရပါတယ်ဒါကိုတမိုးထတ်တတ်အောင်ကျွန်တော်တို့ခုနပထမဆုံးပညာပေးမှုတွေကိုကျွန်တော်တို့ကျေပြန့်လုပ်ဖို့လိုအပ်ပါတယ်တချို့ကိစ္စတွေမှာတော့ဖြင့်ခုနနိုင်ငံတော်ထုတ်ပြန်တဲ့ဘာသာငွေကြေးခွင့်နဲ့ထိမ့်သိမ်းလို့မနိုင်တဲ့လုပ်ငန်းတွေရှိပါတယ်။ရှိတဲ့ခါကျတော့ကျေပြန့်ထိမ့်သိမ်းစောင့်ရှောက်နိုင်မှုတကူကမ္ဘာကုလသမဂ္ဂယူနက်စကူရဲ့ပေါ့လေနော်အထောက်ပံ့ရဖို့ကမ္ဘာရဲ့ရည်ရွယ်မှုဝန်ဆင်းဝင်မှုအတွက်ကိုကျွန်တော်တို့ဒါတွေကိုဆက်လက်တင်ပြသွားဖို့လုပ်ငန်းတွေကိုဦးစားပေးလိုက်ခုဆိုရင်ကျွန်တော်တို့ဟောဒီပထမရေပုံးတရားတွင်မှာပဲစတင်ရေးဆွဲတင်ပြသွားဖို့ဆောင်ဝင်နေပါတယ
်တာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနကိုပြည်အောင်စုဝန်ကြီးဖြစ်ပထမအဦးဆုံးနေ့တာဝန်ထမ်းဆောင်ရတဲ့ဧပြီလ10ရက်နေ့မှာ VOA American အသံကိုတွေ့ဆုံမင်းမြန်းမြန်းပြီးရဲကျေးဇူးအများကြီးတင်ပါတယ်ရှင
်ကျွန်တော်လည်းရေးဦးတင်ပါတယ်ဝန်သားပါတယ
်ပြည်အောင်စုဝန်ကြီးသူရဦးအောင်ကိုကိုရန်ကုန်ရုံးတာဝန်ခံဒေါက်ခင်စိုးဝင်းတွေ့ဆုံမင်းမြန်းထားတာဖြစ်ပါတယ်ခင်ဗျာ
သမရသည့်ဦးထွန်းကျော်ဦးဆောင်တဲ့ဆိုရအဖွဲ့တဲ့လုပ်ငန်းတာဝန်တွေစတင်ထမ်းဆောင်တဲ့အချိန်သမရဦးသိန်းစိန်လက်ထက်မှာလှူဆောင်ချက်တွေပေါ်ကျွန်တော်တို့သောတာရှင်တွေမြင်တဲ့ကောင်းကျိုးဆိုးပြစ်တွေကိုအခုလာမယ့်စနေနေ့ညတိုင်းရက်လိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1 2 3 2 3 8 9 9 9 4 အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်နေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ။
ဒီမြန်မာပိုင်းကနေစနေညနေခင်းမြန်မာဘာသာစီစဉ်တွေကိုဆက်လက်အတန်းလှည့်ပေးနေပါတယ်။အခုတော့ AIDS ယောဂနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုကြည့်အောင်ပါ။ AIDS ကိုခံအားကျယောဂစဖြစ်ပေါ်လာကြတဲ့ကဆိုရင်ပထမဆုံးအနေနဲ့ဒီယောဂကိုပြတ်အောင်ကုသနိုင်မဲ့ဈေးဖော်နိုင်ဖို့သိပ္ပံပညာရှင်တွေလမ်းစစတွေ့နေပုံရပါတယ်။ဒီယောဂပိုကုဆက်ခံထားသူတွေရဲ့ခန္ဓာကိုယ်ထဲက virus ပိုးတွေကိုတုံ့တင်နိုင်မဲ့ဒီဈေးဟာပိုးဝင်နေတဲ့ cell တွေကနေ DNA မျိုးရိုးဗီဇကိုဖျက်တောက်ပြင်မှာဖြစ်ပါတယ်။ဒီအကြောင်း VOA သတင်းတော့ Jessica Berman သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဟုတ်ကဲ့ပါ။ဒီ AIDS ယောဂဖြစ်စေတဲ့ HIV virus ပိုးကို ART လို့အတူကခေါ်တဲ့ anti retroviral ဆေးကနေအရေးအတွက်ရော့ကျသွားအောင်နှင်းနှင်းပေးနိုင်ပေမဲ့လုံးဝပျောက်ကင်းသွားအောင်တော့မကုသနိုင်သေးပါဘူး။ဒီ ART ဆေးကြောင့် HIV virus ပိုးသွေးထဲမှာမပေါ်တော့တဲ့အဆင့်အထိရှော့ချနိုင်ပေမဲ့လူခန္ဓာကိုယ်ထဲကကိုယ်ခံစွမ်းဆိုင်ရာသွေးပြည်ဥ T အမျိုးအစား lymphocyte ထဲမှာတော့တစ်စိတ်တစ်ပိုင်းကျန်နေခဲ့ပါတယ်။ဒီကျန်နေတဲ့အစိတ်ပိုင်းတွေကနေမျိုးပြန်ပွားပြီး ART ဆေးရက်လိုက်တဲ့အချိန်မှာဒီရောဂါပိုးမွားတွေပြန်ဆထွက်လာပြန်ပါတယ်။အခုတော့သူတွေတီတွေအနေနဲ့ဒီ virus ပိုးအကျဉ်းချံအစိတ်ပိုင်းတွေကိုပါဖျက်ဆီးပစ်နိုင်ပြီးနောက်တစ်ချိန်မျိုးမပွားအောင်လုပ်နိုင်မဲ့လမ်းစာကိုစတွေ့လိုက်ပုံရပါတယ်။ဒီသိပ္ပံပညာရှင်တွေအနေနဲ့ CRISPR-Cas9 လို့ခေါ်တဲ့မျိုးရိုးဗီဇဖျက်တောက်ပစ်တဲ့နည်းတစ်ခုကိုဖန်တီးလိုက်နိုင်ပြီးဒီယောဂါကိုပြောက်အောင်ကုသဖို့အလားအလာရှိနေပါတယ်။ဒီသုတေသနဦးဆောင်လုပ်ခဲ့တဲ့အမေရိကန်နိုင်ငံပင်ဆယ်ဗေးနီးယားပြည်နယ်ဖီလာဒဲဖီးယားမြို့ရှိတမ်ပယ်တက္ကသိုလ်ဆေးကျောင်းကဦးနောက်အာယုံကျော်သိပ္ပံဌာနဌာနမှူးခါမဲခါလီလီက
The excision molecules that we have developed inactivate
ကျွန်တော်ဖန်တီးထားတဲ့ဒီဖျက်တောက်အားရှိတဲ့ molecule ဟာဒီ virus ပိုးပါတဲ့ cell တွေအများကြီးကိုကူးစက်မှုလုပ်ငန်းရပ်တန့်သွားစေပါတယ်။ဒါအပြင်ဒီ virus တွေထပ်ပွားတာကိုလည်းဒီလူနာမျိုးနဲ့ဓာတ်ခွဲကန်းကပိုးဝင်ထားတဲ့ cell တွေကိုတောင်မှ90ရာခိုင်နှုန်းနီးပါးလောက်အထိရှော့ချလိုက်နိုင်ပါတယ
်။တကယ်တော့ခါလီလီနဲ့သူ့ရဲ့လူဖော်ကံပြက်တွေအနေနဲ့ဒီဆေးကိုသုံးပြီးပဲ AIDS လူနာကိုမှတော့မကုသရသေးပါဘူး။ဒါပေမဲ့သူတို့အနေနဲ့ HIV ပိုးကိုခြေရာစနိုင်မဲ့သွေးပြည်ဥ T အမျိုးအစား cell ကိုတော့ဓာတ်ခွဲကန်းထဲမှာဖျက်တောက်ဖယ်ရှားပစ်လိုက်နိုင်ပါပြီ။ဒီတွေ့ရှိမှုကို scientific report ခေါ်သိပ္ပံဆိုင်ရာအစီရင်ခံမှု journal ထဲမှာဖော်ပြထားပါတယ်ခါလီလီကပဲသူတို့တွေ့ရှိထားတဲ့မျိုးဗီဇဖျက်တောက်တဲ့နီလန်းအနေနဲ့ AIDS ယောဂါကိုကုသနိုင်ဖို့အလားအလာကောင်းနေပြီလို့ဆိုလိုက်ပါတယ
် It's an exciting time and the reason is because of the technology
ခုချင်းကစိတ်တက်ကြစရာကောင်းနေပါတယ်ဘာလို့လဲဆိုတော့နည်းပညာတွေရှိလာတယ်နီးနာတွေလည်းအသုံးပြုနိုင်ပြီးတော့နောက်ကျွန်တော်တို့ရဲ့ဘူးတုဒ္ဒရာတွေလည်းပိုကောင်းလာနေတယ်ဒါကြောင့်ခုလိုစိတ်တက်ကြွစရာအခြေခံနေဒီယောဂါကိုပြောင်းအောင်ကုသနိုင်တဲ့အဆင့်တီသွားနိုင်ဖို့အတွက်ရံမုံဝေထောက်ပံ့မှုတွေလည်းရရှိလာဖို့မျှော်လင့်ထားပါတယ
်ခါလီလီကဆက်ပြီးအခုကုသမှုကိုတေချာအောင်လုပ်ပြီးရင်တော့လာမယ့်နှစ်နှစ်သုံးနှစ်အတွင်းမှာဒီဆေးကိုလူတွေနဲ့စမ်းသပ်စစ်ဆေးတော့မှာဖြစ်တယ်လို့ထုတ်ပြောလိုက်ပါတယ်ခင်ဗျာ
ကိုမင်းပြောပြသွားတာဖြစ်ပါတယ်ကိုကဆော်ပြီးတော့သတင်းချင်းချုပ်ကိုနန်းလောင်ကချိန်ညာပြီးမှဖြစ်ပါတယ်ခင်ဗျာ
စံဖက်သမားတွေကိုချိန်မုံဖို့နဲ့နျူကလ িয়ার လက်နက်အသုံးပြုတဲ့သူတွေကိုရပ်တန့်သွားအောင်တကဘာလုံးအတိုင်းအတာနဲ့ကြိုပမ်းမှုတွေအဆုံးမသတ်သေးဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားကပြောပါရယ်ဝါရှင်တန်မှာကျင်းပတဲ့နျူကလ িয়ার ထိပ်သီးစည်းဝေးပွဲမနေ့တောက်ကြနေမှာပဲအဆုံးသတ်သွားပါပြီနျူကလ িয়ার လုံခြုံရေးကိုတိတိတသားတိုးတက်အောင်ကမ္ဘာနိုင်ငံကောင်းဆောင်တွေလုပ်နိုင်ခဲ့တဲ့အတွက်လဲချီးကျူးဂုဏ်ပြုလိုက်တယ်လို့စုပြုံနေတဲ့နျူကလ িয়ার ပစ္စည်းတွေလျှော့ချဖို့လုံခြုံစိတ်ချစွာတင်စီထားနိုင်ဖို့အားထုတ်မှုအလုံးကိုအမေရိကန်ပြည်ထောင်စုကဆက်လက်ပူးပေါင်းဆောင်ရွက်တော်မှာဖြစ်ကြောင်းကတိပြုခဲ့ပါရယ်နိုင်ငံခြားရေးဝန်ကြီးအဖြစ်ခန့်အပ်ခံရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌတောင်ဆန်းစုကြည်ကိုတရုတ်နိုင်ငံခြားရေးဝန်ကြီးဝေါင်ရီကတယ်လီဖုန်းဆက်ပြီးတော့မနေ့ကအကုံမျိုးစကားပြောကြားခဲ့ပါတယ်။မြန်မာအစိုးရတက်ကိုလည်းဂုံမျိုးကြိုဆိုလိုက်တယ်လို့နိုင်ငံတိဆောက်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးမှာကြီးမားတဲ့အောင်မြင်မှုတွေရလာမယ်ဆိုတာတရုတ်နိုင်ငံကယုံကြည်ကြောင်းကိုလည်းဝန်ကြီးဝေါင်ကထပ်တွင်ပြောဆိုသွားပါတယ်။
သတင်းချင်းချုပ်ကိုနန်းလောင်ချင်ညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစည်းအဝေးထုတ်လုပ်ရမှုကမတ်စုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Void Deck Zone ဖြစ်ပါတယ် VOA American အသံညနေခင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ line to meter 16 19နဲ့25တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
Thank you.
This program has come to you from the Voice of America, Washington.